လက်ဘရောင်းတောင်တပိတ်စခန်းတွေကိုဖြိုခွဲတဲ့နေရာမှာ၃နှစ်လက်နှစ်ဟာဂျင်နီဖာသဘောတူညီချက်အရမသုံးဆွဲရလို့တားမြစ်ထားတဲ့စစ်သုံးလက်နှစ်ဖြစ်တဲ့ White Phosphorus မီးစုံငွေ့လက်ပြုံဖြစ်တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်နဲ့ American အခြေစိုက် Justice Trust တို့ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာကဆိုပါတယ်အပြည့်စုံကိုဒီစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုကျော်ထင်းကဆက်ပြီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရှိနေများကွန်ရက်နဲ့ American အခြေစိုက် Justice Trust တို့ဟာအစီရင်ခံစာပြုစုဖို့ကွင်းစစ်စစ်ဆေးမှုတွေအပါအဝင်လက်နက်အမျိုးအစားစစ်ဆေးဖို့အတွက် ALS ဓာတ်ရုပ်သေးအခွင့်အုပ်စုနဲ့လက်နက်ကျွမ်းကျင်သူတွေကိုမှရှင်းကပ်ခဲ့တယ်လို့ရန်ကုန်မြို့တောင်ဝင်းနှင်းစစ်စားသောဆိုင်မှာဒီကနေ့ပြုလုပ်တဲ့ဇနီးစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ချင်းနေမြတ်ကွန်ရက်တောင်ဝင်းရှိသူဦးလာထွန်းကရဲတပ်ဘက်ကတုံးတဲ့မီးစုံတန်းခွဲဘုံတွေကကန့်သက်ထားတဲ့လက်နက်အမျိုးအစားဖြစ်တယ်လို့ဆိုပါတယ
်နော်ဂျင်းနီဗာသဘောတူညီချက်အမှတ်3အရာနော်အယက်သားပြည်သူလူထုအပေါ်မှာလုံးဝတုံးဆွဲခြင်းမပြုအားဆိုပြီးတော့တားမြစ်ပိတ်ပင်ထားတဲ့လက်နက်အမျိုးအစားဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဟာဒီအချက်ကအင်မတန်မှကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတရေးမှာအင်မတန်မှအရေးကြီးတဲ့ဥပဒေဆိုင်ရာအချက်အလက်လည်းဖြစ်နေပါတယ
်ဒီလက်နက်ဟာစစ်မြေပြင်သုံးလက်နက်အမျိုးအစားဖြစ်ပြီး1960ခုနှစ်ပိုင်းမှာအမေရိကန်ပြည်ထောင်စုကထပ်မံမထုတ်လုပ်တော့ပေမဲ့တခြားနိုင်ငံတွေကအလွယ်တကူထုတ်လုပ်နိုင်တယ်လို့ Justice Trust အဖွဲ့ကပြောပါတယ်တကယ်လို့ဒီလက်နက်တွေကိုသုံးမယ်ဆိုလို့ချင်းရင်လည်းအထူးလက်ချင်းပြီးသားတပ်ဖွဲ့တွေကသာစစ်မြေပြင်မှာပဲသုံးကြတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့မှာဒီလက်နက်မျိုးသုံးဆွဲခွင့်ရှိနေတာမေခွန်းတခုဖြစ်တယ်လို့လည်း Justice Trust အဖွဲ့တာဝန်ကြီးသူပမောက်ကရိုဂျာနိုမန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
So obviously questions have to be raised with the executives of these companies, which in Burma is active senior military and recently retired senior military.
အဲ့တော့ဗရင်းကြီးဥပဒေအရကျွန်တော်တို့ထင်ရမှုတွေဩဇာရောမမှုတွေချင်းချမှုတွေမတရားညှဉ်းညာစေရန်တစ်ဖက်သက်ဆုံးရှုံးစေမှုတွေဗရင်းကြီးပြုလုပ်တဲ့သဘာဝကိုရှင်းလင်းလန်းနားလည်နိုင်အောင်ဖော်ပြထားခြင်းမရှိလို့ဆိုလို့ရှိရင်ဒီဗရင်းကြီးတွေဟာပြက်ပြဲတဲ့ဗရင်းကြီးတွေဖြစ်တယ်အဲ့ဒီဗရင်းကြီးတွေကိုအာမခံသူတွေရဲ့တာဝန်ဖြစ်တယ်ဆိုတော့ဒီသာဖော်ပြထားတာကျွန်တော်တွေးရှိရပါတယ်
ဒါအပြင်ငင်းကျန်သောဆူယုံခွင်ကိုရဲတပ်ဖွဲ့ကအကြိမ်ကြိမ်တားမြစ်ပယ်ချခြင်းနဲ့အကြမ်းဖက်လူစုခွဲခြင်းဟာဥပဒေနဲ့ကန့်ညီမှုရှိမရှိဆိုတာကိုလည်းချင်းနေမြကွန်ရက်အဖွဲ့ကထောက်ပြထားပါသေးတယ်။ဆူယုံကဖွဲ့ပေးတဲ့လက်ဘရန်နောင်စီမံကိန်းစုံစမ်းရေးကော်မရှင်ဟာစပိတ်စခန်းနဲ့ဖြိုခွဲမှုကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့သိရပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ကော်မရှင်နဲ့ချင်းနေမြကွန်ရက်အဖွဲ့တို့စုံစမ်းစစ်ဆေးနိုင်ခွင့်မတူဘူးလို့ဦးလာထောင်းကဆက်ပြောပါသေးတယ်။
အဲဒီဦးလာကြီးကျွန်တော်တို့မိတ်ဆွေတို့ရှိနေရှင်းပြနေတာကတော့နော်ဒီလေဘရောင်းတောင်စီမံကိန်းအဖွဲ့ကဟိုဖြစ်ချင်းစဉ်းစားစဉ်းစားစစ်ဆေးအဖွဲ့ကကျွန်တော်လွှတ်တော်ကဖွဲ့ပြီးတဲ့ကော်မရှင်ဖြစ်ပြီးတော့ကျွန်တော်တို့အဖွဲ့အနေနဲ့ကတော့ကျွန်တော်ဒေါ်ဆန်းစုကြည်နဲ့နော်ခါရလျော်သာပြိစိန်တို့ပြောကြားခဲ့တဲ့အတိုင်းပါပဲကျွန်တော်လွတ်လပ်စွာကျွန်တော် CSO အနေနဲ့နော်ပါဝင်ဆောင်ရွက်ခြင်းဖြစ်ပါတယ်
ဒီစီရင်ခံစာကိုဒေါ်ဆန်းစုကြည်နဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်မစ္စတာကန်တနာရုတ်စီကိုလည်းပေးပို့ထားတယ်လို့သိရပါတယ်ဥပဒေချိုးဖောက်သူတွေကိုလက်ဗရောင်းအောင်ဒေသခံတွေကတရားစွဲမယ်ဆိုလို့ရှိရင်လည်းချင်းနေမြကွန်ရက်ကကူညီသွားမယ်လို့သိရပါတယ်ခင်ဗျ